ကဗျာဆရာခက်တီဟာတက်တီအထောက်ထားမရှိဘဲအင်အားအလွန်ကျုံတုံဖန်းစီခေါ်ဆောင်ခြင်းခံရရတဲ့အပြင်သူ့ရဲ့ရုပ်အလောင်းကိုပြန်ရခြင်းမှာပြင်ထန်လာတဲ့ညှဉ်းပန်းနှိပ်စက်တဲ့တန်ရာတန်းကျအမြောက်အများကိုတွေးခဲ့ရတယ်လို့ဇနီးဖြစ်သူမချောစုကဗီဒီယိုကိုပြောပါတယ်။ရှေဘိုကဇနီးဖြစ်သူရဲ့မိဘတွေအိမ်ကိုရောက်နေခြင်းကဗျာဆရာခက်တီကိုမလာရှေ့ရက်နေ့ည9:00မှာအာနာပိုင်ကဖန်းစီခေါ် က်မှာဖမ်းဆီးချိန်24နာရီအတွင်းသူဘလို့ဖြစ်သွားတယ်လဲဆိုတာကိုပြောပြပါရှင်
။ဆီရနေက10နာရီလောက်မှာအဲစစ်ကားကြီးရဲခိုင်းနေပေါ့နော်။သူလာခေါ်ရခြင်းခေါ်ရစမှာလေဒီမှာခဲအိုရဲဒီမှာခင်မွန်ကိုခက်ပြီး3ရက်ခေါ်သွားတယ်ခေါ်သွားပြီးတော့ခန့်ရောက်တော့ကျမတို့တနေရာပြီးပေါ့။ရောက်ချင်းတပုံဒီပါရိုက်ပြီးတော့ခတ်ကြတော့ကျမတို့တနေရာမှာစစ်တယ်ကျမခဲအိုတနေရာမေးတယ်ကိုခက်ဒီကိုကျတော့တနေရာကိုခေါ်သွားပြီးနေတယ်။နေပြီးခဏကလေးခေါ်သွားတာပေါ့နော်။နောက်နေ့စနေရီကျော်17လောက်ထင်ပါရဲ့ကျမကိုခေါ်အရင်ခေါ်ပြီးတော့ရေးစာရှိလို့ရတော့ဟုတ်ကဲ့ဆိုကျမကိုဆက်မိမယ်လို့ထင်တာ။ဒါပေမဲ့အဲ့ရာရှိရကျတော့ကိုတော်ထွန်းအားဖြင့်သူ့ရဲ့အမိနာမည်ကြီးကကိုတော်ထွန်းကိုတော်ထွန်းမုံသာဖေးရုံရောက်သွားပြီးတဲ့။ဟိုမှာဖြစ်တော့ရောက်သွားပြီးဆိုကျမစီးရပါလေကုလို့ရအောင်မယ်လို့ထင်တာ။ကျိုးရုံကန်ရုံလောက်လို့ထင်တာ။ဒါနဲ့အာမောင်ရသွားမယ်ဆိုပြီးဖတ်တို့ကားနဲ့ပြလိုက်တယ်ရင်းနဲ့ကျမတယောက်ထဲကိုခေါ်ပြီးတော့ကျမအဲ့ဆေးရုံသွားလို့ရအောင်မယ်ဖြစ်လို့ကိုယ်စားလိုက်ပါလေယူပြစေရှင်မနေတော့နေလေသွားလိုက်တော့အရင်မူလာနေနဲ့မူလာတော့မသိသိနေဆိုရင်တော့သူ့တိုင်းနဲ့သူ့ကံပဲပေါ့နော်အဲ့လိုမျိုးပြောလိုက်တော့ကျမရင်းနဲ့လန့်တော့လန့်ပါလေဟုတ်ပါမလားလို့ဖျားဆုပြီးတော့ဖျားခိုက်ဆိုပြီးလိုက်သွားလိုက်တာပိုလဲရောက်ရောအဲ့ခနာကမုံရဆဲဆေးရုံအဝိုင်းပန်နာလေးမှာကြကားတစ်စီးကလာကျူရခြင်းရှေ့ကနေလမ်းပြပြီးတော့ကျမတို့ကျမလိုက်ပို့ရကားလေးကိုခေါ်သွားပြီးဆေးရုံလေးရောက်ရောကိုခက်ပြီးရခနာကိုထုတ်ရအောင်လို့လက်မထိုးပြပါလို့ကျမကိုလာခိုင်းတာတို့လာခိုင်းတာကိုခက်ပြီးတို့ဟာတို့တကြိုးလည်းထုတ်ထားတာနှစ်နာရီပြီးရှုပ်တကြိုးမှာတော့ကျမဖြစ်ဘူးသူ့ဖေးလည်း26ရက်နေ့မှာပြေးထားတာခုလည်းတူမျိုးကျမဘလို့ရင်ဆိုင်ရမှာလဲလို့တူမရလဲအမိုင်းညလုံးကမျက်မထွက်နိုင်လုံးဝအကဲဘာမှမမြင်ရတော့အဲ့လိုမျိုးကျမဘလို့ခင်ဆိုင်မှာလဲသူ့တောင်းကိုမေးလိုက်ကျမဘလို့ဖြေရမှာလဲသူတို့ခေါ်တော့ကလူကအကောင်းကြီးပြန်လာတော့မှဒီခန္ဓာကိုယ်ကြီးအပြေကိုကျမကိုပေးတာသူတို့ပြောတဲ့မိုင်းလို့ပါလို့ဆိုတော့မလုံရပါဘူးရှင်ဘာလို့လဲဆိုတော့ကျမကိုယ်တိုင်ခိုင်းဆိုရင်တော့တွားကြည့်ပြန်လဲလာနေတာခုတင်းနှစ်လလုံးကသူဖြစ်နေမှာကောင်းလို့ကျမအဲ့မှာလိုက်မိတာ
အဲ့တော့အာနာပိုင်တွေကကိုခက်တီကိုလာပြီးတော့ဖမ်းဆီးချိန်မှာသူတို့ဆွဆွဲတယ်လို့ပေါ့နော်အထောက်ထားရရောတွေ့သွားလားရှင
်မတွေ့ပါဘူးရှင်ကျမအိမ်ကိုသူတို့ရှာကြပါလေရှင်ဘာထောက်ထားမှမရှိပါဘူးရှင်သူတို့ကကျမကိုရောက်ချင်ပါကြောလဲဆိုနှလုံးအဆိုရှင်ပိတ်တယ်ဆိုလားနှလုံးတက်ပြီးသေးရဆိုလားမသိပါဘူးအဲ့မျိုးပြောတာမဖြစ်နိုင်ဘူးလို့သူတို့တက်တာပဲနေမှာလို့အဲ့လောက်ထီအောင်ရဲဆက်ဆက်ရိုင်းနေစစ်ဒီမှာရလားကျုပ်ကယုံလေးတည်းရဲလို့မရဘူးလားဒီလောက်ဆီအသက်တိမ်အောင်လုံးမရလားလို့ကျွန်မတို့ပြန်မေးလိုက်တယ်
အဲ့တော့သူ့ရုပ်လောင်းကိုမချောစုကြည့်လိုက်တဲ့အချိန်မှာတန်တရားဖြစ်စရာဘာတွေတွေ့ရလဲရှင
်ပလဲရောက်တော့ကျွန်မကြည့်လိုက်တဲ့တန်ရတဲ့ကလေးတကူလို့ရရမကောင်းဘူးဖိုက်တဲ့ခွဲထားပြီးချုပ်ထားတာဒီမောင်ကနေစပြီးခွဲထားတာကြီးပဲကျွန်မထင်တော့ပလီစာရေးတောက်လိုက်တယ်လို့ထင်တာပါပဲခေါင်းထဲကလည်းပေါက်နေတာအဲ့ကျွန်မပလဲရောက်တဲ့ဒီကောင်းမှသွေးမသိပ်သေးဘူးရှင်တော့ပိုင်းနေနေဤရဲ့ပြီးတော့ရင်းမမှလည်းနံရိုးကျိုးထားတယ်နဲ့သူအသားချလို့ခါအဲ့သူရိုက်ရိုက်ထားတဲ့အရာကျန်နေခဲ့ရချင်းဝမ်းပိုက်မှနံရိုးနားလေးမှနောက်ပြီးပေါင်နေမှလှန်ကြည့်လိုက်တော့လည်းပေါင်နေမှမိဘူးနဲ့ကတ်ထားတယ်လို့အဲ့လိုမျိုးဟိုတန်များလေးအဲ့လိုအရာမျိုးပေါ့နော်တွေ့ရခြင်းလက်တီရောခြေတော်ခြေတလုံးတွေရောတနေရာမှမကြံပါဘူးရှင်အကုန်လုံးရိုက်နှက်ထားတာဒီလိုရေးဆက်ဆက်တက်လို့လိုက်တာ
အဲ့တော့အခုလေဖမ်းသွားတဲ့သူ့ကိုဘယ်သူတွေဖမ်းသွားတယ်လဲနောက်ပြီးတော့အခုဒီကိစ္စမှာဘယ်သူတွေမှတာဝန်ရှိတယ်လဲရှင
်သူတို့ပြောတာကသူတို့ကြောတန်ကြလိုက်တော့အဂျီဝမ်ဆိုတဲ့ဟာလည်းပါတယ်လို့ပြောတယ်ရှင်ဂျီဝမ်ကအစ်စ်တက်ဖက်ကဘာရလဲတော့မသိဘူးအဲ့လိုဂျီဝမ်ဆိုတာလည်းပါလိုက်တယ်လို့ပြောတယ်ရှင်အယောက်တရာလောက်ရှိတယ်အမရဲ့လက်နက်တွေနဲ့ထိုးချိန်ထားကျမတို့ရောကျမမိသားစုကိုရောစစ်တက်ရောရဲရောမှအများကြီးပဲဒီလိုမတရားလုပ်ခင်လို့ကျမတို့မှတိုင်းပြနေရလဲမရှိဘူး
လုံခြုံရေးတပ်ဖွဲ့ဝင်တွေဖမ်းဆီးခေါ်ဆောင်ပြီးတည်ဆုံသွားခဲ့ရတဲ့ကဗျာဆရာခက်တီရဲ့ဇနီးမချော့စု VOA ကိုပြောပြသွားတာပါ။ကဗျာဆရာခက်တီရဲ့ဇာပနာကိုပလဲမြို့မှာမနေ့ကကျင်းပခဲ့ပြီးမြို့ကန်လူလူထောင်နဲ့ချီလိုက်ပါပို့ဆောင်ခဲ့ကြပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်တော်မန်ဒူးစ်ကတော့ကဗျာဆရာခက်တီကွယ်လွန်ခဲ့တဲ့အတွက်မိသားစုနဲ့အတူဝမ်းနဲ့ချီကိုရတဲ့အကြောင်း Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။သူတို့ကခေါင်းကိုပစ်တယ်တော်လန်ကြီးကနှလုံးသားမှာသာရှိတယ်ဆိုတာသူတို့မသိကြဘူးဆိုတော့ခက်တီရဲ့ကြပြာကိုကိုကာရင်တော်မင်ဒူးစ်ကရေးသားခဲ့တာဖြစ်ပါတယ်ခင်ဗျ